စင်ကာပူဝန်ကြီးချုပ်ဟောင်လီကွမ်ယူရဲ့သားငယ်ကသူဒီတိမ်မှာနိုင်ငံရေးခုလုံနေရတယ်လို့ထုတ်ပြောလိုက်ပါတယ်။ခေတ်သစ်စင်ကာပူနိုင်ငံကိုထူထောင်ခဲ့တဲ့ဝန်ကြီးချုပ်ဟောင်လီကွမ်ယူရဲ့အငယ်ဆုံးသားလည်းဖြစ်ဝန်ကြီးချုပ်ဟောင်လီဆျန်လုံရဲ့ညီလည်းဖြစ်တဲ့လီဆျန်ယန်ကအခုဒီတိမ်မှာနိုင်ငံရေးခုလုံနေရတယ်လို့ပြောလိုက်တာပါ။လီဆျန်ယန်ကကုလသမဂ္ဂဒုက္ခသည်များဆိုင်ရာကွန်ဗင်းရှင်းအရဒီတိမ်မှာဒုက္ခသည်ဖြစ်ခုလုံနေရကြောင်းဒီနေ့အင်ကာနေ့မှာပြောလိုက်တာပါ။စင်ကာပူကိုပြန်ရင်ဖိနှိပ်ညှိနှိုင်းမှုအန်ဒီအန်နဲ့ရင်ဆိုင်နိုင်ရတယ်လို့ဘေးကင်းလုံခြုံမှုလည်းမရှိဘူးလို့သူက Facebook စာမျက်နှာမှာထုတ်ပြောထားပါတယ်။နောက်ဆုံးအားထားစရာအကာအကွယ်ဖြစ်ဖို့နိုင်ငံရေးခုလုံဖို့ဆုံးဖြတ်ခဲ့တာဖြစ်ပြီးအခုစင်ကာပူနိုင်ငံသားဖြစ်ပေခံယူထားကတနေ့နေ့တော့သူ့ကိုဘေးကင်းကင်းနိုင်ငံကိုပြန်နိုင်ဖို့မျှော်လင့်ထားကြောင်းလည်းလီဆန်ယန်ကဆက်ပြောခဲ့ပါတယ်။လီဆန်ယန်နဲ့ကွယ်လွန်သူအမလီဝေလန်တို့ဟာကွယ်လွန်သူဖခင်ရဲ့အိမ်အမွေကိစ္စနဲ့ပတ်သက်ပြီးအခုဖြစ်သူဝင်းကျုပ်ဟောင်းလီဆန်လုံနဲ့သဘောထားကွဲလဲမှုတွေရှိလာခဲ့ပါတယ်ခင်ဗျ